နိုင်ငံဝန်မှဆန္ဒပြပွဲတွေဆက်လက်ဖြစ်ပွားနေချိန်မှာပဲစစ်ကောင်စီဘက်ကလည်းတက်ကြွလှုပ်ရှားသူတွေကိုဖမ်းဆီးတာတွေဆက်လက်လှုပ်ဆောင်နေပြီးတော့ရန်ကုန်မှာတော့6ရောက်ထက်မနည်းဖမ်းဆီးခံခဲ့ရပါတယ်။တစ်ချိန်တည်းမှာပဲမြင်းညံမြို့မှာတော့စစ်ကောင်စီဘက်ကပြစ်ခတ်တာကြောင့်2ရောက်တနက်ကြီးထိမှန်ခဲ့ပါတယ်။ဒီအချိန်ပြည်စုံကိုတော့ကျွန်တော်ရန်နိုင်ကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ။စစ်ကောင်စီဘက်ကမနေ့ကမြန်မာနေစံတရက်နေ့မှာနိုင်ငံတော်ကအကျဉ်းထောင်တီးတီးမှာဖမ်းခံထားတဲ့အကျဉ်းသားတွေတော်များများကိုပြန်လွှတ်ပေးလိုက်ပေမဲ့လည်းတစ်ဖက်မှာလည်းဖမ်းဆီးတာတွေကိုဆက်ပြီးတော့လုဆောင်နေပါတယ်။ရန်ကုန်မှာမနေ့ကကျောင်းသားသမဂ္ဂလူငယ်တချို့အလုံးမျိုးနဲ့မှာဖမ်းဆီးခံခဲ့ရပြီးတဲ့နောက်မနေ့ညကလည်းရန်ကင်းမြို့နယ်လေးရပ်ကွက်အတွင်းမှာမခင်ငိမ့်သူအပါအဝင်တက်ကြွလှုပ်ရှားသူ6ယောက်ထပ်မင်းဖမ်းဆီးခံခဲ့ရပါတယ်။ဒီဖမ်းဆီးမှုနဲ့ပတ်သက်ပြီးတော့မခင်ငိမ့်သူရဲ့မိခင်ဖြစ်တဲ့ဒေါ်လာလာဆိုးကဗီဒီယိုကိုအခုလိုပြောပါရစေ။
ကလေးရည4နာရီတောင်မှာပါဒီရဲ့မဘွိုင်းဖရင်းပေါ့နော်သူတက်ပြီးတော့မှာအကြောင်းကြားတယ်ဒီတူပဲဟိုအိမ်မှာရဲရိုးစစ်တပ်တို့ရောက်ပြီးတော့မှာဟိုတကယ်လို့ရှာနေတယ်သူဖမ်းတော့မယ်ပေါ့နော်လူတွေပြောပြီးတော့သူရဲ့သမီးရဲ့ဖေးအိမ်မှာနေတဲ့နေဖယ်ရဲ့သမီးလေးတွေပါတာဟိုဖမ်းထားတယ်ထင်မှာဆိုနေဘာနေတဆင်မယ်ဒီကကြည့်ရတာပေါ့ဟိုခေါ်သွားပြီဆိုတဲ့အကြောင်းပေါ့ဒီနေ့နဲ့မှရန်ကုန်ရဲ့စခန်းမှာအဒီလိုတော်ဆောင်ပြီးတော့တွေ့ဆိုအောင်လုပ်ခဲ့ဒီတွေ့ခွင့်တော့မရဘူးဒါပေမဲ့သူ့ကို toilet ထွာအောက်တင်းခေါ်လာတဲ့အချိန်မှာဒီလမ်းပေါ်ကနေလမ်းပြီးတော့တွေ့လိုက်ရတယ်ခေါ်ပြီးတော့သမီးလေးကိုအော်ပြီးတော့ဒီရှိရဲ့အကြောင်းသူပြောလိုက်တယ်ပေါ့နော်သမီးကတော့လမ်းကဘာလို့ရှောက်နိုင်လဲနင်းတာလေးဖူးရောက်တယ်နောက်ဟိုတမီးကိုယ်တိုင်လည်းရေစခန်းကဖုန်းနဲ့ဆက်ပြီးတော့သူနဲ့သူဒီခေါင်းဆောင်ကလေးတွေနဲ့ဟိုအင်းစိန်ကြီးရှိမယ်လို့ပြောရင်းနေတဲ့ဆိုပြီးတော့နှစ်နာရီခွဲလောက်ကြာအစ်သားထွက်သွားတယ်ထွက်သွားတယ်ဒါနဲ့အခုနောက်ဆုံးကြာတော့ရှေးပီတာအကျိုးကြီးမှသူပြလာပါတယ
်သူနဲ့အတူတူဘယ်နှစ်ယောက်ဖမ်းခံလိုက်ရတယ်
သူအိမ်မှာအတူတူပေါ့နော်စားတောက်နေရင်လည်းခံမိတော့ငါတို့တမီးပါပါဝင်6ယောက်ပ
ါဘာကြောင့်သူ့ကိုလာပြီးတော့အဲ့လိုမျိုးဖမ်းသွားတာပါလဲ
အန်တီလေးအတိအကျတော့မသိဘူးဒါပေမဲ့ပြတဲ့မမတ်ပဲပေါ့နော်သူစီဒီရောက်လာပြီးတော့နိုင်ငံသားသားနဲ့သူ့ရဲ့ boyfriend ကနိုင်ငံသားသားပါဟိုလိုချင်းနိုင်ငံသားနဲ့နောက်ထပ်ထားရင်အကတင်နေဆရာမကြီးလည်းလည်းတို့ပြီးတော့အဲ့ဒီအင်းမျိုးတကယ်ပဲသွားပြီးတော့မှာနေနေပြီးတော့အင်းကိုရှာရဲပေါ့နော်ရှာရဲဆိုပြီးတော့ရှာရဲခါကျတော့တော့အင်းထဲမှာသူတို့ပစ္စည်းတွေတွေ့ရပေါ့လေတွေ့ရဆိုအဲ့ဒီတွေ့ပစ္စည်းတွေအင်းပြီးတော့ခင်းပြီးတော့ခေါ်တော့အဲ့ကျော်
အခုလိုဖမ်းဆီးမှုတွေရှိနေချိန်မှာပဲရန်ကုန်မြို့ပဟန်းတောင်မွေကြောင်မြောင်းအပါဝင်မန္တလေးမိတ်ထီလာမြင်းကြံမုံရွာမိုးကုတ်ကတာပေါင်ဆတဲ့မြို့တွေမှာလည်းစစ်ကောင်စီကိုစန့်ကျင်တဲ့ဆန္ဒပြပွဲတွေဆက်လက်ဖြစ်ပွားခဲ့ပြီးဆန္ဒပြတဲ့သူတွေကပြောင်းစုလွတ်တော်ကိုစားပြုကော်မတီ CRPH ကမကြခင်ကဖွဲ့စည်းလိုက်တဲ့အမျိုးသားညီညွတ်ရေးအစိုးရ NUB ကိုထောက်ခံကြောင်းဆန္ဒပြခဲ့ကြပါတယ်မြင်းညံမျိုးကဆန္ဒပြပွဲအတွင်းမှာတော့စစ်ကောင်စီဘက်ကပြစ်ခတ်တာကြောင့်နှစ်ယောက်တနက်ကြီးထိမှန်ပြီးတော့တယောက်ကတော့စိုးရင်ရတဲ့အခြေအနေမှာရှိတယ်လို့မြင်းညံမျိုးကတူက VOE ကိုပြောပါတယ
်။စက်တိကြော်ကြော်တနည်းဝေးကျင်လောက်ကတော့နော်ကျွန်တော်တို့မြင်းညံမျိုးကအမတ်တိရေစကန်လို့ခေါ်တာပေါ့နော်အမတ်တိရေစကန်ရဲ့အနောက်ဘက်တော့မှအဲ့မှာတပိတ်စီတောင်းကကလေးကြီးကဂျေရောက်ဆင်းလိုက်တော့ကအဲ့မှာဂျေကတက်ထူလိုက်တော့အဲ့ကျဲတဲ့ကလေးကတော့လက်မောင်းကိုရှက်မြန်သွားတယ်ရှက်မြန်တော့သူကတော့ဘာမှမစိုးရင်ရဘူးပေါ့နော်ကျိုးရရတဲ့အဲ့တကယ်မှန်သွားတဲ့လူကတော့အဲ့ခုလူဖြစ်တဲ့သူတို့ဖြစ်တဲ့လမ်းတောင်းရဲ့တိုင်းကျော်ကတကားပြည့်ရဲ့ဆိုပြီးတကားတော့ပြန်ဆွဲလိုက်တာဆွဲတာခေါင်းထွက်လာတဲ့အလာမှာတော့ပြည့်ပြစ်လိုက်တာအဲ့လားချိသွားတာတံပွဲတော်အတူတမလေးချိတဲ့ကလေးကအဲသူ့ရဲ့အခြေအနေကအခုတော့ကျွန်တော်တို့ဘွားကောက်တယ်ပေါ့နော်ကျွန်တော်တို့အတင်းရဘွားကောက်လိုက်တယ်ကောက်ပြီးတော့ကျွန်တော်တို့ပရိုင်ရခြေခံပို့လိုက်တော့ကြတော့ဒီနည်းညံ့မှာမနိုင်ဘူးပေါ့နော်နည်းညံ့ကပြည်သူစီရင်ရကြတော့အခုဆရာဆရာမတွေကမရှိကြဘူးကပိတ်တာလားပိတ်တာလားဆိုတော့ပုံရိယာတိကံကိုပို့လိုက်တယ်ပို့လိုက်တော့ပုံရိယာတိကံမနိုင်တော့ကြတော့အခုအဲ့ဒါကမန်းလေးကိုပို့တယ်မန်းလေးတော့အခုလက်ရှိရောက်နေပြီဒါပေမဲ့ကျွန်တော်တို့တော့ကောက်တော့အချိန်လေးကြီးလိုက်ရတာကတော့အချိန်လေးမကောင်းနိုင်ဘူးလားဘယ်ပဲလက်ခုံကျက်တဲ့ကိုမှန်တယ
်မြင်းညံမျိုးမှဒီနေ့ဆန္ဒပြတဲ့သူအရေးတွက်ဟာ150ကနေ200ကျားမှရှိတယ်လို့လည်းသိရပါတယ်ဖေဖော်ဝါရီတနေ့ကစစ်ကောင်စီကအာဏာသိမ်းချိန်ကစပြီးအခုချိန်ထိစစ်တပ်နဲ့ရဲတပ်ဖွဲ့တွေကပြစ်ခတ်နေနေမှုတွေကြောင့်900ကျော်တည်ဆုံးခဲ့ပြီးတော့ဖမ်းဆီးခံရသူက3000ကျော်သွားပြီဖြစ်ပါတယ်ခင်ဗျာကျွန်တော်ရန်နိုင်ပါ